မြန်မာနိုင်ငံကပေးစရာကြံနေတဲ့ကြွေးကြံတွေကိုပြန်ဆက်နိုင်မှုစီးပွားရေးမူဝါဒတွေရေးဆွဲဖို့နဲ့ပြည်ရင်ပြောင်းလဲအစီအစဉ်တွေမှာအထောက်အကူဖြစ်စေဖို့ရည်မှန်းထားတဲ့စီမံကိန်းတစ်ခုမှာအပြည်ပြည်ဆိုင်ရာငွေကြေးရပုံငွေအဖွဲ့ IMF ကကြီးကြပ်ပံ့ပိုးပေးသွားဖို့မြန်မာအစိုးရကအကူအညီတောင်းလိုက်ပါတယ်။ရရှိခံမဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရရှိစေဖို့ကမ္ဘာစီးပွားရေးမှာဝန်ဆက်နိုင်မှုနဲ့စည်ရဲမွေးတင်မှုလျှော့ချနိုင်စေဖို့တနစ်တာအစီအစဉ်ကိုဒီဇင်ဘာလမှာစတင်အကောင့်ထည့်ပေါ်ဖို့ရည်ရွယ်ထားပြီးအကူအညီတောင်းခံထားတာလို့ IMF ကကြေညာခဲ့တာပါ။မြန်မာနိုင်ငံမှာ2011ခုနှစ်ကစလို့အရက်သားအစိုးရဖြစ်ပေါ်ပေါက်လာရကနိုင်ငံရေးစီးပွားရေးပြည်ရင်ပြောင်းလဲမှုတွေလုပ်မယ်လို့ကြေပြေးခဲ့ပြီးပြောင်းလဲတွေလည်းထွက်ပေါ်လာတာဖြစ်ပါတယ်။ဒါပေမဲ့လည်း IMF ကတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုတွေဟာရေရိုကာလအတွက်အလားအလာကောင်းနေရှိနေတယ်ဆိုပေမဲ့ဈေးကွက်စီးပွားရေးစနစ်တရက်ကိုအသွင်ကူးပြောင်းရမှာတော့အချိန်ယူရမယ်လို့တတိပေးထားတာပါ။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုပမာဏဟာဒီနှစ်မှာ 6.3 ကန်လုံးလောက်ကနေရှေ့လာမဲ့နှစ်အနည်းငယ်အတွင်း 900 ကန်လုံးလောက်ထိတိုးလာနိုင်တယ်လို့လည်းကမ္ဘာထားပါတယ်။ဒါပေမဲ့လည်းနိုင်ငံတကာကကြွေးတွေကိုပြန်မဆက်နိုင်သေးသေးရမြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအကူအညီထောက်ပံ့တွေချင်းငွေတွေရဖို့မှာအဟန့်အတားဖြစ်နေလေဦးမယ်လို့လည်း IMF ကပြောပါတယ်။တတလုံးမှာတော့မြန်မာနိုင်ငံကကမ္ဘာဘဏ်ကိုဒေါ်လာတန်း400ပေးဖို့ကြံရှိနေစေဖြစ်သလိုအာရှဖွံ့ဖြိုးရေးဘဏ် ADB ကိုဒေါ်လာတန်း900လောက်ပြန်ဆက်ဖို့လည်းကြံရှိနေစေဖြစ်ပါတယ်။မြန်မာနိုင်ငံကိုဖွံ့ဖြိုးရေးအကူအညီတွေပေးရရမှာအဓိကနိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံကတော့မြန်မာနိုင်ငံကနေပေးစရာဆက်လက်ကြံရှိနေစေဖြစ်တဲ့ရန်ငွေဘီလီယံ500ကိုလျှော်လိုက်တဲ့အကြောင်းမကြာသေးငုံကပဲကြေညာခဲ့တာဖြစ်ပါတယ်။